ရိုဟင်ဂါတွေကိုလူမျိုးတုံးတတ်ဖြတ်မှုဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်ကောင်းဆောင်တွေပေါ်ဆွဲဆိုထားတဲ့အမှုကိုအာဂျင်တီးနားတရားရုံးမှာကြားနာစစ်ဆင်နေပါတယ်။မြန်မာစစ်ကောင်းဆောင်တွေကိုတရားဆွဲဆိုထားတဲ့ဒီတင်ချီဆိုင်မြန်မာရိုဟင်ဂျာအဖွဲ့ BROUK ဥက္ကဋ္ဌဦးထွန်းခင်ကိုယ်တိုင်စာသာပရင်းနေတရားရုံးမှာထွက်ဆိုခဲ့တာပါ။တရားရုံးအခြေအနေနဲ့အမှုသွားအမှုလာအခြေအနေတွေကိုသိနိုင်ဖို့ဦးထွန်းခင်ရဲ့လူအခွင့်အရေးရှင်တွေဦးမင်းလွင်ဦးတို့ကိုဆက်သွယ်မေးမြန်းပြီးတော့ကိုဇော်မိုးကျော်ကတင်ပြထားပါလေဗျာ
။ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့မြန်မာနိုင်ငံကလူအခွင့်ထုတ်ဖောက်မှုတွေကို Universal Jurisdiction နိုင်ငံတကာတရားစီရင်ရေးဆိုတဲ့နိုင်ငံတကာဥပဒေရဲ့ခွင့်ပြုချက်နဲ့အာဂျင်တီးနားနိုင်ငံကတရားရုံးမှာတရားစွဲဆိုတာဖြစ်ပါတယ်။ဒီနိုင်ငံတကာဥပဒေအရကဘာပေါ်ကဘယ်အရာဇဝဲမှုကိုမစိုးလက်ခံကြားနာစစ်ဆင်နိုင်ပါတယ်။ဒီတရားရုံးမှာတရားစွဲဆိုခဲ့တဲ့မြန်မာရိုဟင်ဂျာအဖွဲ့ BROUK ရဲ့ဥက္ကဋ္ဌဦးထွန်းခင်ကဒီဇင်ဘာလ16ရက်နေ့ကသူကိုယ်တိုင်တွားရောက်ထွက်ဆိုခဲ့တာကိုအခုလိုပြောပြပါတယ
်။ဒီကတော့ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကိုနိမ့်နေစီပြီးပေါ့နော်။စနစ်တကျစီမံကိန်းချထားပြီးတော့ကျောင်းတက်ခွင့်ပိတ်ပင်တာတို့အပွားလာခွင့်ပိတ်ပင်ခဲ့တာတို့လက်ထပ်ခွင့်ပိတ်ပင်ခဲ့တာကျွန်တော်တို့လေယာဉ်တွေသိမ်းခဲ့တာတို့နိုင်ငံသားအဖြစ်ကနေကျွန်တော်တို့နိုင်ငံသား citizenship ကိုကျွန်တော်တို့သိမ်းခဲ့တာပြီးတော့အထူးသဖြင့်ဒီနေရာမှာကျွန်တော်က2019မှာပေါ့နော်စစ်တပ်ကနေပြီးတော့ UR တွေမှာရိုဟင်ဂျာတွေကိုရရဆက်ဆက်မိန်းကလေးတွေကိုမတင်းကျင်းခဲ့ရဗျာယောက်ျားလေးတွေကိုဆိုရင်လေလိပြီးတတ်ဖြတ်ခဲ့ရဗျာပြီးတော့ UR ပေါင်း380ကျော်ကိုသူတို့မီးရှို့ပလိုက်တယ်တဲလဲရှိတဲ့ရိုဟင်ဂျာတွေမြန်မာပြည်ကနေသူတို့ထွက်ပြေးလိုက်ရတယ်အဲ့ဒါတွေကိုကျွန်တော်ကတင်ပြခဲ့တယ် IIMM နဲ့ဆက်တွေ့ပြီးတော့သူတို့မှအထောက်အကူတွေအများကြီးရှိတယ်အဲ့ဒါတွေယူနိုင်တဲ့ကိစ္စတွေ Facebook မှာလည်းအများကြီးအမုန်းတရားပြန့်ပွားအောင်လုပ်ခဲ့ကြတယ် Facebook ကနေလည်းအများကြီးဆက်တွေ့တွေရနိုင်တယ်ဆိုတဲ့ဟာတွေကိုကျွန်တော်ကဒီမှာတွေ့ဆုံရမှာပြောထားပါတယ
်အခုအာဂျင်တီးနားမှာလုပ်နေတဲ့တရားရုံးဟာဘယ်လောက်အထိထိရောက်မှုရှိနိုင်ပါသလဲတက်တဲ့ထွက်ဆိုချက်တွေခိုင်မာမှုရှိပါသလားလူခွင့်ရေးရှိနေဦးမင်းလွင်ဦးကအခုလိုမြင်ပါတယ
်တက်တဲ့ထွက်ဆိုချက်တွေပေါ်မှာအများကြီးမှတည်တာပေါ့နော်အရင်တော့ကတော့ဒီလုံမှုကင်းနေဖြစ်ပြီးဆိုရင်ကိုယ်တိုင်မြင်ကိုယ်တိုင်တွေ့ကိုယ်တိုင်ကြားကြားတဲ့တရားရဲ့တက်တဲ့ကံကျဲတွေကိုပဲတရားရုံးကတက်တဲ့ကံကျဲလက်ခံရနေနောက်ပိုင်းနေမှာဒီလိုတက်တဲ့အထောက်အထားတွေကိုတပ်ပုံဗီဒီယိုစသဖြင့်ပေါ့နော်ဤပညာတွေတိုးတက်လာတဲ့အခါမှာဒီလိုလာတဲ့စိတ်ဆိုင်ဒီနဲ့ပတ်သက်လို့လည်းတရားရုံးတွေကလက်ခံဆောင်ရွက်တဲ့ဆိုတာမျိုးကျွန်တော်သိရပါတယ
်ဒီတရားစွဲဆိုမှုမှာရိုဟင်ဂျာတွေဘက်ကပါဝင်ကူညီပေးနေတဲ့သူဟာမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးတွေကိုနှစ်ပေါင်းများစွာလုပ်ခဲ့တဲ့သောမတ်ကန်ဒါနာပါဝင်ကူညီပေးနေပြီးတော့သူ့ဘာခိုင်လုံတဲ့အထောက်အထားများစွာရှိဆောင်တဲ့ကုလသမဂ္ဂရဲ့ IIMM လို့အဖွဲ့အစည်းတွေလည်းပါဝင်နေတာဖြစ်တဲ့အတွက်အထောက်အထားတွေခိုင်လုံမှုရှိနိုင်တယ်လို့ဦးမင်းလွင်ဦးကတုံ့တက်ပါတယ်အခုတရားရုံးမှာပြစ်မှုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့ဒီအထူးသဖြင့်တော့မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကတရားရုံးလာမတက်ဘူးဆိုတော့ဘယ်လိုဖြစ်နိုင်ပါလဲခင်ဗျ။အ
ဲတရားရုံးမှာလာပြီးတော့မထွက်ဆိုဘူးဆိုလို့ရှိရင်တော့တစ်ဖက်တည်းစစ်စစ်ချလာတဲ့အဆင့်ကိုရောက်တော့မှာပေါ့နော်။အဲတော့တရားလူဘက်ကနေပြီးတော့တင်သွင်းတဲ့အထောက်အထားနောက်တရားလူကြားတဲ့တွေကနေတင်သွင်းတဲ့တက်တွေကနေတည်းစသည်အခြေလက်တွေပေါ်မှာမူတည်ပြီးတော့မှဆက်ပြတင်ပြမတင်ပြဆိုတဲ့အမိန်မျိုးချမှတ်သွားမယ်အခြေအနေမျိုးဖြစ်နိုင်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ဗျ
။တကယ်လို့ပေါ့လေဒီတရားရုံးကနေပြမှုတင်ရှားတယ်ဆိုပြီးတော့ဆုံးဖြတ်ခဲ့မယ်ဆိုလို့ရှိရင်အပြစ်ကျူးလွန်သူတွေကိုဘလို့အရေးယူနိုင်ပါသလဲ။ဖမ်းဆီးတာမျိုးတွေလုပ်နိုင်ပါသလားခင်ဗျ။ဘသူတွေကလုပ်နိုင်ပါသလဲ
။အဲအဲ့ဒီလိုမျိုးကတော့ကျွန်တော်အင်တာပိုပေါ့ဗျာနိုင်ငံတကာရာဇဝမှုကြက်ကြေးရေးတပ်ဖွဲ့ပေါ့နော်။အဲဒီရေးတပ်ဖွဲ့ကနေပြီးတော့ဖမ်းနိုင်မယ်လားလားရှိလား။အင်တာဘူကိုကျွန်တော်တို့ဖောင်ဝရန်ထုတ်ဖို့အတွက်စိတ်ဆုံနိုင်တဲ့အခြေအနေမျိုးရှိတယ်လို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့နိုင်ငံကခေါင်းဆောင်တွေကဒီ drone statue ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေတော့နောက်ပြီးတော့ဒီက common law ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေအဲဒီနိုင်ငံတွေကိုသွားဆိုလို့ရှိရင်တော့အချိန်မီပြည်နယ်မှာစားကနိုင်ရတဲ့အနေမျိုးရှင်းဆိုင်ကြုံတွေ့ရမယ်လို့ကျွန်တော်တို့ကြံရင်းကြည့်တာပါ
အခုလို Universal Jurisdiction နိုင်ငံတကာဥပဒေအရနိုင်ငံတကာတရားရုံးတစ်ခုမှာတရားစွဲဆိုပြီးရင်ဒီတရားရုံးမှာတင်သွင်းတဲ့သက်တည်အထောက်အထားတွေနဲ့တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုအခြေခံပြီးတော့နိုင်ငံတကာရာဇဝတ်မှု ICC လို့တရားရုံးမှာ ဆက်လက်တရားစွဲဆိုတာမျိုးတွေလှုပ်လာနိုင်တယ်လို့ဦးမင်းလွင်ဦးကသုံးသပ်ပြောဆိုခဲ့ပါတယ်ခင်ဗျာ။